တော်ရရှိမြခင်ဗျာအင်ဒိုနီးရှားနိုင်ငံကိုစစ်တုံးလဲနဲ့ပစ္စည်းတွေပြန်ပြီးရောင်းချဖို့အမေရိကန်နိုင်ငံကဆုံးဖြတ်လိုက်ပြီလို့အင်္ဂါနေ့ကကြေညာချက်တစ်စောင်းထွက်ပေါ်လာခဲ့ပါတယ်အမေရိကန်နိုင်ငံနဲ့အင်ဒိုနီးရှားစီအရာဆက်ဆံရေးနဲ့အမေရိကန်နိုင်ငံရဲ့လုံခြုံရေးအကျိုးစီးပွားရေးအတွက်အရင်ကပိတ်ပင်ထားခဲ့တဲ့ဥပဒေကိုပြန်ရုပ်သိမ်းပြီးအခုလစစ်စောပိုင်းကဆက်ဆံရေးတစ်တွေကျန်းစားဖို့ဥပဒေသစ်ထွက်ပေါ်လာတဲ့အကြောင်းဗီအိုအီသတင်းတော်အယ်ဘက်ဆန်ပင်နဂွန်ဌာနကသတင်းပေးပို့ထားတာကိုဦးကျော်လွင်ကစပီးတင်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာအင်ဒိုနီးရှားနိုင်ငံဟာအချိန်တိုတိုတွင်းမှာပဲဒီမိုကရေစီဆိုင်ရာပြောင်းလဲမှုတွေထူးခြားတဲ့တိုးတက်မှုတွေကိုမြန်မြန်ဆန်ဆန်ထွန်းကားလာနိုင်အောင်လုပ်နိုင်ခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောဆိုလိုက်ပါတယ်ဒီအခြေအနေတွေရဲ့ရလဒ်ကတော့အမေရိကန်နိုင်ငံရဲ့စစ်သုံးလက်နက်ပစ္စည်းတွေကိုအင်ဒိုနီးရှားကိုမရောဘူးလို့ပိတ်ပင်ထားတာပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးဒီပစ္စည်းတွေကိုဝယ်ယူဖို့အတွက်လည်းအမေရိကန်ကငွေချေးအရအကူအညီတွေပေးသွားဦးမှာဖြစ်တယ်လို့သိရပါတယ်ဒါပေမဲ့ဘလို့လက်နဲ့ပစ္စည်းတွေကိုရောင်းချသွားမယ်ဆိုတာကိုတော့အခြေအနေအရတိတိကျကျမပြောနိုင်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနရဲ့အရာရှိတူကဆိုပါတယ်။တရားဝင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အင်ဒိုနီးရှားကိုတင်ပို့မယ်အမေရိကန်စစ်သုံးပစ္စည်းတွေထဲမှာတိုက်ပီပြုရင်ကြောင်းလဲရေးအတွက်မဲ့လုံးဖြစ်စေမယ်။ခင်မီနိုင်ငံတစ်ခုရဲ့စစ်တပ်မှလိုအပ်တဲ့ပစ္စည်းတွေတိုင်းပြည်ရဲ့လုံခြုံရေးနဲ့အကြမ်းဖက်ဝါဒနှိမ်နင်းဆိုင်ရာပစ္စည်းတွေအပါအဝင်တဘာဝဘေးအန္တရာယ်ကူညီကာကွယ်ရေးဆိုင်ရာပစ္စည်းတွေကိုအဓိကထားတယ်လို့ဆိုပါတယ်။ဒါအပြင်ထင်သာမြင်သာတဲ့ဒီမိုကရေစီဆိုင်ရာပြုပြင်ပြောင်းလဲရေးတွေနဲ့အင်ဒိုနီးရှားရဲ့တိုးတက်မှုတွေအပေါ်မှာကြည့်ပြီးတော့အမေရိကန်ရဲ့စစ်ရေးအကူအညီတွေကိုဆက်ပေးနေဦးမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဌာနကဆိုပါတယ်။နောက်ပြီးတမရဘုရှ်အစိုးရရဲ့အင်ဒိုနီးရှားမှာအရင်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြန်ပြီးတော့စစ်စစ်စရာတွေရှိနေသေးတယ်လို့လည်းသိရပါတယ်။2006ခုနှစ်နိုင်ငံသားစစ်စင်ရေးဆိုင်ရာဥပဒေထဲမှာအင်ဒိုနီးရှားကိုစစ်သုံးပစ္စည်းတွေရောင်းချရေးအတွက်ထိ ंछ ုံမှုတွေလုပ်ဖို့အမေရိကန်တွတ်တော်ကပြုပြင်ခဲ့ပါတယ်။နောက်ပြီးအရက်သားပြည်သူတွေကနေသူ့ရဲ့စစ်တပ်ကိုထိ ंछ ုံနိုင်မှုနဲ့စစ်သားတွေကိုအရှိတီမော့နဲ့တခြားနေရာတွေကလူခွင့်ရေးချိုးဖောက်မှုတွေမဖြစ်ရေးစောင့်ကြည့်သွားနိုင်ဖို့ကိုလည်းဥပဒေမှာပြုပြင်ထားပါတယ်။ဒါအပြင်ဥပဒေကအမေရိကန်နိုင်ငံရဲ့ဝန်ကြီးကိုလည်းအမေရိကန်ရဲ့အကျိုးစီးပွားနဲ့လုံခြုံရေးအတွက်ပြောင်းလဲနေတဲ့ချင်းနေတဘောမူတီးပြီးထိ ंछ ုံမှုတွေကိုရှော့ချနိုင်အောင်လုပ်ပိုင်ခွင့်ပေးရပါတယ်။အဲ့ဒီထိ ंछ ုံမှုတွေရှော့ပေါ်ရေးကိစ္စဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးကွန်ဒိုလီဇာရိုက်ဒီသတင်းပတ်အစပိုင်းပြည်ပခီးသွားနေတုန်းကထွက်ပေါ်လာတာဖြစ်တယ်လို့သိရပါတယ်။တကယ်တော့အမေရိကန်နဲ့အင်ဒိုနီးရှားနှစ်နိုင်ငံစစ်ရေးဆက်ဆံရေးတွေတိုးချဲ့လာတာဟာဒီနှစ်အတွင်းမှာဒါဟာတတိယအကြိမ်ရှိနေပါပြီ။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းနိုင်ငံကစစ်ပဆိုင်ရာတွေချင်းချင်းတင်နန်းပေးတာတွေပညာရေးဆိုင်ရာကိစ္စတွေဖလှယ်ကြတာတွေလုပ်ခဲ့ကြပါသေးတယ်။နောက်ပြီးမေလတုန်းကလည်းလက်နက်မဟုတ်တဲ့အမေရိကန်စစ်သုံးပစ္စည်းတွေကိုအင်ဒိုနီးရှားနိုင်ငံကိုပြန်လည်ရောင်းချခွင့်စတင်ခဲ့တယ်လို့သိရပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့အင်ဒိုနီးရှားတန်ယုံကဒုတိယတန်မတ်အင်ဒရီဟာဒီကပြောတာကတော
့ We welcome that initiative Al because it's very important for us to have
အခုလိုပနမခြေလမ်းတွေကိုကျွန်တော်တို့ကကြိုဆိုပါတယ်။ဘာဖြစ်လို့လဲဆိုတော့အမေရိကန်ကကာကွယ်ရေးပစ္စည်းတွေဟာကျွန်တော်တို့အတွက်တိတ်ပြီးတော့အရေးကြီးနေတော့ပါလို့ Mr. Hardy ကပြောသွားခဲ့တာပါ။သူကပဲဆက်ပြောတာကတော့အင်ဒိုနီးရှားကထိတ်တန်းဦးစားပေးဝယ်မဲ့ပစ္စည်းတွေထဲမှာ F-16 တိုက်လေယာဉ်တွေရဲ့အစိတ်ပိုင်းတွေလည်းပါဝင်ပါတယ်။ဘာဖြစ်လို့လဲဆိုတော့အင်ဒိုနီးရှားမှာရှိတဲ့တိုက်လေယာဉ်တွေဟာဆက်တီချို့ရင်းနေလို့ပြန်တန်းနိုင်မဲ့ဖြစ်နေပါတယ်။နောက်ပြီးအခုလိုတနိုင်ငံနဲ့တနိုင်ငံဖလှယ်ကြတဲ့ကိစ္စတွေကြောင့်လူခွင့်ရေးကိစ္စတွေတိုးထက်ဖို့အတွက်အမေရိကကဖိအားပေးရေးအတွက်အခွင့်အလမ်းတွေပို့ပြီးရလာမှာဖြစ်သလိုစစ်သုံးလက်နက်ပစ္စည်းတွေရောင်းချရေးကိစ္စအတွက်ထိ ंछ ုံထားကြတာတွေကိုလည်းတဖြည်းဖြည်းနဲ့ရော့ကြလာမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။